ကာတွန်းအနုပညာဟာလူမှုဘဝတွေကိုထင်ဟပ်ပြောပြနေပြီးအထူးသဖြင့်နိုင်ငံရေးလောကကိုဝေဖန်ထောက်ပြနေတဲ့ကာတွန်းတွေကလူလူကြားမှာထိရောက်တာကိုနိုင်ငံတကာမှာလည်းတွေ့နေရပါတယ်။ကမ္ဘာမှာကာတွန်းကိုအလဲခင်မှာစဆွဲခဲ့ကြပြီးစာဆောင်တွေဂျာနယ်တွေသတင်းစာတွေမှာတော့19ရာစုမှာစသုံးခဲ့တာပါ။မြန်မာနိုင်ငံမှာလည်းကမ္ဘာနဲ့ရင်ပေါင်တန်းပြီးကာတွန်းကို1955ခုနှစ်မှာစဆွဲလာခဲ့တဲ့အတွက်အခုဆိုရင်မြန်မာကာတွန်းလောကရဲ့သက်တမ်းက102နှစ်ရှိခဲ့ပါပြီ။ပထမဦးဆုံးမြန်မာကာတွန်းဆရာကတော့ဥပကလေးခေါ်ဆရာကြီးရွှေတလေးဖြစ်ပါတယ်။ကာတွန်းကိုပရိသတ်တိအောင်ဆောင်ရွက်ပေးတာကဆရာကြီးသခင်ကိုရမိုင်းဖြစ်တယ်လို့ဆရာကာတွန်းဝင်းအောင်ကပြောပြပါတယ်။
မသာတော့ဆာကြီးရဲ့မြင်ပါပဲငကြိတ်ဆန့်ကျင်မျိုးသားတို့မျိုးရဲ့စုတ်ရှားမှုကလည်းပြောမှာသူကမွေးဖွားလာတယ်လူပညာတရားပေါ့နော်ပထမဦးဆုံးမြန်မာကတော့ဆရာတော့ဥပကလေးခေါ်ဆရာရှိတူလေးဆရာရှိတူရကတော့ဆာကြီးတော့ဗမာပြည်ကကကတော့နားမလဲဒါပေမဲ့ဆရာတကယ်ကိုမှအဲ့ဒီအချိန်မှာသူကတူရီယာမကစင်မအိဒါလုပ်နေတဲ့အချိန်ဆိုတော့ဆရာကြီးရဲ့မြင်ပါမှာအိကတော့ဆိုတဲ့လူပညာငကြိတ်ဆန့်ကျင်ဒီလိုတော့ဒုမြောက်လို့ရှာမှုမှာပါဝင်လာအောင်ငါတို့ကူညီရမယ်ပေါ့နော်ဆိုတော့ဆိုင်တင်ကိုမိုင်းကနေပြီးတော့ဆိုင်စုတွေရဲ့ကတ်တုံးရဲ့အောက်ခြေမှာအတေးပတ်တို့ဘူးကျူးတို့တတူတို့အဲ့လိုကဗျာလေးတွေရေးရင်းပြီးပွဲပြီးတော့ဆက်ဆက်ပြီးတော့ကတ်တုံးနဲ့ပြုတ်ပေါ်လိုက်တဲ့အခါမှာလူတွေကကတ်တုံးကိုသိဝင်စားပြီးတော့အစီအစီသဘောကျလာတာပေါ့နော
်အဲ့ဒီတော့ကကိုလိုနီခေတ်ဖြစ်ပြီးနေချက်ဆန့်ကျင်လှုပ်ရှားမှုတွေလည်းတော်တော်လေးရှိနေပြီဖြစ်တဲ့အတွက်ဆရာကြီးရွှေတလေးရဲ့ကာတွန်းတစ်ခွက်ကြောင့် YMPA ဆိုတဲ့ဗုဒ္ဓကလျာဏ UI အသင်းကြီးရဲ့ရည်တည်ချက်ပြောင်းသွားခဲ့တယ်လို့ကာတွန်းတစ်ခွက်ရဲ့စွမ်းအားကိုဆရာကာတွန်းဝင်းအောင်ကပြောပြပါတယ
်။ဘုရားရှင်မောရောဆရာကြီးကမြေနံပြင့်ပြီးတော့ပြုံးပြပြစီသွားတော့အဲ့ဒီအုပ်ပုံတွေမှာရေငန်စားတဲ့ကြီးနဲ့ကရက်ကောက်ကနေပြီးတော့မှခဏမချစ်ပဲနဲ့တက်ပြီးဆက်ဆေးရပါတော့နော်။အဲ့မှာရန်တပီလုံးကတော်တော်ကိုနာနာကြီးကြီးဖြစ်သွားတယ်အဲ့ဒီမှာ YND အတွင်းကနေဒီမှာရေးပေါ်စီဝတီခေါ်တယ်အဓိကကခေါ်တဲ့အကြောင်းရင်းကခုလိုဘင်းကအဖျားပေါ်မှာဖနက်စီးတဲ့စစ်စာကိုသူ့အနေနဲ့ကန့်ကွက်ရှုံချဖို့ပေါ့နော်ခေါ်တဲ့အခါမှာကြားလူကြီးတချို့ကအင်္ဂလိပ်မျိုးမြန်မာတောက်တာရယ်သူတို့အလုပ်ဖြစ်တဲ့မှာတောက်တာနဲ့သူတို့ရှောင်းတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့တိုင်းစီတလေကတ်တုန်းလေးတခုရေးလိုက်တာလေဘာရေးလဲဆိုတော့ရှုပ်ုံပုံပေါ်မှာအင်္ဂလိပ်ဘုံကြီးတွေပုံမာကြီးတွေကိုကြားလူကြီးတွေကျောပို့ပြီးတော့ကြားညွန်ညွန်တော့ပေါ့လေပုံကိုကြီးတယ်အဓိကကတော့မနှုတ်ရှင်တစ်ပင်လေးကိုဘဏ္ဍမထွက်စီစဉ်အဲ့ဒီနည်းပို့ဆိုတဲ့အတိတ်ရောပေါ့နော်ရှင်းကတော့အဲ့ကတ်တုန်းကအတော်ကိုနိုင်ငံရေးဆိုင်မှာကြည့်ရိုက်တာအဲ့မှာဂောဘကလူကြီးတွေနဲ့သူတို့အသိကြီးတွေကုန်တိတ်ကားတော့ခိကြိုက်ပြီးဆိုပြီးတော့တော်တော်ကိုနာနာကြည့်ကြည့်ဖြစ်ပြီးတော့အဲ့မှာရဲရဲတော့ပြန်စားချက်တွေထုတ်ပြီးတော့အဲ့ဒီကနေစပြီးတော့ဒီ WND သမာဘာသာရေးအဖွဲ့ဝင်တွေကဒီ90ဆက်ကြီးမျိုးသားလုံးမျိုးတွေစုရှားမှုကြီးမှာသူကသူမှာအင်အားတက်နေတယ်သူကတာဝန်လာခဲ့တာနော
်ဆရာကြီးဥပကလေးနဲ့ခက်ပြိုင်လို့ပြောနိုင်တဲ့ကာတွန်းဆရာကတော့ဆရာကြီးဦးဟိန်စွန်းပါသူကာတွန်းတွေကလည်းထင်ရှားခဲ့ပါတယ်အဲ့ဒီနောက်ကာတွန်းတွေနဲ့နိုင်ငံရေးစနစ်ကိုထောက်ပြဝေဖန်တဲ့နေရာမှာပြောင်မြောက်တဲ့အတွက်အလင်းကကြော်စာပွဲရဆရာကြီးဥပချန်းကိုကာတွန်းဝိဇာလို့တောင်တင်စားခေါ်ခဲ့ကြပါတယ်။ဒါကြောင့်ရန်ကုန်မြို့က73လမ်းကိုဥပချန်းလမ်းလို့လည်းခေါ်ကြသလိုတစောင်းတိုင်းပွဲတော်ဆိုရင်ဥပချန်းကာတွန်းတွေအပြင်တခြားကာတွန်းဆရာတွေရဲ့လက်ရာတွေကိုလည်းအဲ့ဒီမှာချိတ်ဆွဲပြသလည်ရှိခဲ့ပါတယ်။ဒါပေမဲ့1988ခုနှစ်နောက်ပိုင်းမှာတော့စစ်အစိုးရကကာတွန်းပြပွဲတွေကိုခွင့်မပြုဘဲပိတ်ပင်ခဲ့ပြီးအခုနောက်ပိုင်းအစုအပြောင်းလဲလာတဲ့အခါမှာတော့ကာတွန်းပြပွဲတွေပြန်ပြီးကျင်းပလာနိုင်တာတွေ့ရပါတယ်။ဆရာကြီးဥပချန်းဟာနိုင်ငံရေးလောကကိုထောက်ပြဝေဖန်တဲ့နေရာမှာအတိုက်ခံတွေတက်တောင်အစုအကိုပို့ပြီးဝေဖန်တဲ့သူဖြစ်တယ်လို့ကာတွန်းဝင်းအောင်ကပြောပါတယ
်။ဆရာကြီးဥပချန်းကမြန်မာကာတွန်းတွေကဒီဥလို့ရဲ့ဒီပတ်စပ်ကလာအစုအကိုဝေဖန်ပြီးရောနှောင်ပြောင်းတဲ့ကာတွန်းတွေဆိုရင်အတိုက်ခံအဖွဲ့အစည်းတွေတက်တောင်မှသူကပို့ပြီးတော့ပြင်ခံနေတယ်ဒါကလည်းလည်းအရေးယူတာတွေခေါ်ယူတူတူကြတာတွေစက်တာတွေဘာမှမလုပ်ကြဘူး။အရေးမကြီးတဲ့ပြည်နော်ဒီဖက်ဒရယ်စိုးရွားကစာယူပတ်ကြံကိုလင်္ကာတော်စွာဖွဲ့တော်မှပြီးပေးလိုက်ပြီ
။မြန်မာကာတွန်းပညာရှင်တွေထဲမှာဥဖေသိန်း ဦးမောင်စိန်ဦးအောင်ရှိန်ဦးကျော်စန်ဦးတန်းကျွယ်ဥပကလေးဥပထွေးတို့ရဲ့လက်ရာတွေကလူကြိုက်များထင်ရှားခဲ့ပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံမတိုင်ခင်မှာဆရာကြီးဥဖေသိန်းရေးလိုက်တဲ့ကာတွန်းတစ်ခွက်ကြောင့်နောက်ပိုင်းမှာတော့ဥဖေသိန်းရဲ့ကာတွန်းတွေကိုစစ်အစိုးရရဲ့စာပေစစ်ဆေးဌာနကပိတ်ပင်ခဲ့ပါတယ်။အဲ့ဒီကာတွန်းကတော့လူတစ်ယောက်ကလက်မှာချီနှောင်ထားတဲ့တန်ချိုးတွေကိုယုံထွက်လိုက်တဲ့အခါမှာအင်္ဂလိပ်အခေယာ၈ကနန်း၄လုံးထ ထွက်လာနေတဲ့ပုံဖြစ်ပါတယ်ဆိုလိုတာကတော့ဩဂုတ်လ၈ရက်နေ့မတိုင်ခင်မှာဒီကတုန်းကမဂ္ဂဇင်းမှာပေါ်လာခဲ့ပြီး၈ရက်နေ့ကိုလူလူအောင်ကြွားမှုစာမယ်နေ့အဖြစ်စော်ဩလိုက်တဲ့သဘောမျိုးယူဆကြပါတယ်ကိုလိုနီခေတ်နဲ့ဖာစာဘလခင်မှာကာတုန်းဆရာတွေကနိုင်ငံရေးကာတုန်းတွေပြောင်းဝင်းမြောက်ရေးခဲ့သလိုဒီခေတ်မှာရောပြန်ရေးနေပြီလားဆိုတော့ကာတုန်းဆရာအော်ပီဂျေကအခုလိုပြောပြပါတယ
်အရင်တော့စာပေစီစီရှိတဲ့အချိန်မှာကျွန်တော်တို့ကပေါက်ပြီးဝင်တာစစ်တပ်ပေါ့လေအားမျိုးတင်ဂီတနဲ့ပြားတာအခုကြတော့စီစီရေတော့မရှိတော့ဘူးတိုးတော့လက်ရှိဖန်နလီအစိုးရလုပ်နေတာကိုကျွန်တော်တို့နေပေါင်းများစွာကျေကျေနေရတယ်မြို့လူရုံးမှန်တဲ့အချိန်ဆိုတော့တိုက်ရိုက်ကြီးတာကိုတော်တော်များများတော့ရှောင်ကြသေးတယ
်ခက်စနစ်ကိုဝေဖန်ထောက်ပြရေးဆွဲတဲ့ကာတွန်းဆရာတွေထဲမှာဆရာတော်ကဆရာငွေကြီးဆရာမြေစာဆရာရွှေမင်းသားဆရာမောင်မောင်ဆရာဝင်းထွန်းကော်မစ္စတာဘာမာဆရာမောင်ဝနဆရာကန်ချွန်ဆရာဇော်မောင်ဆရာဟန်လေးဆရာဘီရုမာတို့ရဲ့ကာတွန်းတွေကလည်းလူကြိုက်များခဲ့ပါတယ်ကာတွန်းဆရာတွေကပြည်သူမျက်နှာပဲကြည်ပြီးဆွဲခဲ့ကြတဲ့အတွက်အခုဆိုရင်အစိုးရရောအတိုက်ခံနိုင်ငံရေးသမားတွေကပါညဉ့်ညင်တာမျိုးလဲခံရတယ်လို့ကာတွန်းပညာရှင်တချို့ကပြောကြပါတယ်။ဒါနဲ့ပတ်သက်လို့အခုနှစ်တွေနောက်ပိုင်းနိုင်ငံရေးကာတွန်းတွေပျော်ပျော်မြတ်မြတ်ရေးလာတဲ့ကာတွန်းဆရာမောင်မောင်ထောင်တိန်က
နောက်တစ်ခုသတိထားမိတာကလူတူးကသတင်းကိုအစုံအစီဖတ်နေစရာမလိုဘဲနဲ့ကာတွန်းတစ်ခုကနေသုံးသပ်ပြတာနောက်လမ်းညွှန်ပြတာဘာဖြစ်နေပြီလဲဆိုတော့ဒီနေ့ကလေးလို့တဲ့ဆိုတဲ့ငလင်းလို့တမီလောင်နေတယ်ဒါသတင်းတစ်ခုကိုလည်းအဓိကတွန်းအပ်ပြနိုင်တယ်သူတို့လူတွေသဘောကျလာတယ်လို့ထင်တယ်ဒီလက်ခေတ်မှာတော့ကျွန်တော် online media နဲ့ဘာနဲ့မှပိတ်လို့ပြတဲ့အခြေအနေမှာတော့တိုင်းပြည်တည်းတဲ့အပြောင်းအလဲတွေထိထိရောက်လုပ်နေနိုင်တယ်လို့ထင်တာကတ်တွန်းဆရာတချို့ရေးလိုက်မဲ့ဥစ္စာကိုထိတ်လန့်နေတဲ့လူတွေရှိတယ်ဆိုတာကိုသိလာတယ်ဗ
ျပြီးခဲ့တဲ့လကဆိုရင်ဆရာ OBJ ရေးဆွဲလိုက်တဲ့ကတ်တွန်းတစ်ခွက်ကလည်းဒီလိုပါမျက်လက်ဆရာရဲ့အစီအစဉ်တိုင်းတက်တာတွေထဲမှာရောက်နေရတဲ့သူတွေကမျက်လက်ဆရာကိုလှမ်းပြောနေတာပါကာရာမဲနေရင်လည်းပြိဿကိုပုံဝင်လင်းလင်းချပြလိုက်ပါတော့ဆရာရဲ့ထမင်းစာနေပြီတဲ့ဒီကာတွန်းရဲ့အတွေ့နဲ့ပတ်သက်လို့ဆရာ OBJ ကအခုလိုပြောပြပါတယ
်ပုံဝင်လင်းချပြဟိုအဲ့ဒါကိုပဲတိုက်တွန်းချင်တာပါ။ဘာလို့ဆိုဒီ transparent ကလည်းအရေးကြီးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကအချိန်အတိုင်းအတာတစ်ခုပြီးတော့စောင့်တာလို့ဒီခံတာလို့ရှိပါတယ်။ထမင်းဟင်းပြင်တာဒါပေမဲ့ခက်တာကအခြေခံစာဝင်တွေကတော်တော်လေးကြာဆင်းလာတဲ့အခါမှာတော့အဲ့ဒါကိုတော်ဝိုက်ပြီးရတာပါ။ပြန်စီခြင်းနဲ့ပေါ့တော့ကျွန်တော်သိနေလို့မရဘူး။နှိမ့်မျိုးသုံးပါမယ်။သူ့သုံးနေဆိုတာမမလူမျိုးပျောက်သွားနိုင်မှာ
။2010အစိုးရအပြောင်းလဲမှာဆရာဝင်းအောင်ကလည်းအဲ့ဒီကာလနိုင်ငံရေးကိုအခုလိုဆွဲခဲ့တာတွေ့ရပါတယ်။အရင်ဆိုကတောင်အောင်ရှိသူလို့ပုံကိုယ်တွေကဒေါ်ဆန်းစုကြည်လို့အမျိုးသမီးတယောက်လို့သူကိုဒိုင်းသဖွယ်ထားပြီးအနောက်မှာထိုင်နေတဲ့ပုံမှာတလောကဆိုရင်လေအမေရိကန်ကြီးတယောက်က ethnic cleansing ဆိုပြီးမြန်မာကိုအော်လန်နဲ့အော်လိုက်တော့မြန်မာကတရုတ်ကြီးစီခုံတက်လိုက်တဲ့ပုံကိုဆရာမောင်မောင်ဖောင်တွေကရေးဆွဲလိုက်ပါတယ်။ဒါကလည်းကာတွန်းတစ်ခွက်နဲ့မြမအရေးကိုသုံးသပ်လိုက်တယ်လို့ဖြစ်သွားတာတွေ့ရပါတယ်။ဒါကြောင့်ကာတွန်းတစ်ခွက်ဟာနိုင်ငံရေးဖြစ်ရတွေကိုတစ်ခွက်ထဲနဲ့ထင်းကနဲပေါ်အောင်ပြနိုင်စွမ်းရှိပြီးလူလူကြားမှာလည်းထိထိရောက်ရောက်တည်ပိုးနေတာတွေ့ရတဲ့အတွက်ကာတွန်းနဲ့နိုင်ငံရေးဟာတွန်တွဲနေတာတွေ့ရကြောင်းပါခင်ဗျာ။